ရပ်ပတ်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးဖွဲ့တစ်ခုဖြစ်တဲ့ PACE ကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေးလာဝင်ပိတ်လိုက်တဲ့အတွက်ရွေးကောက်ပွဲပွင့်လင်းမြင်သာမှုအပေါ်မှာရပ်ပတ်အဖွဲ့တွေကကန့်ကွက်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ဟာအသင်းအဖွဲ့မှတ်ပုံတင်ထားခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့2020နိုဝင်ဘာ8ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေးလာခွင့်ပေးဖို့ရွေးကောက်ပွဲကော်မရှင်ကညှင်းဆိုလိုက်တာပါ။ဒါဟာရပ်ပတ်ဖွဲ့စည်းတစ်ခုကိုရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ပိတ်တာဟာပထမဆုံးအကြိမ်ဖြစ်ပြီးရွေးကောက်ပွဲပွင့်လင်းမြင်သာမှုအတွက်စိုးရိမ်စရာဖြစ်ကြောင်း PACE အဖွဲ့ရဲ့အမှုဆောင်ဒေါ်ရိုက်တာစိုင်းရဲကျော်စွာမြင့်ကဒီကနေ့ဩဂုတ်လ13ရက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။
ရပ်ပတ်ဖွဲ့စည်းရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုကန့်သတ်လိုက်တာဟာရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုနဲ့ရွေးကောက်ပွဲဖြစ်စဉ်ရဲ့တည်ငြိမ်မှုပို့ဆိုတာဆိုရင်ရွေးကောက်ပွဲအလွန်ကာလမှာရှိတဲ့အမြင်ပွားမှုနဲ့တည်ငြိမ်မှုတွေကိုကျွန်တော်တို့ဟိုအင်မတန်စိုးရိမ်နေအဲဒါကြောင့်မလို့ကျွန်တော်တို့ဟိုအနေနဲ့ပြည်အောင်ရွေးကောက်ပွဲကော်မရှင်ဒီနေ့ဆက်ပြီးတော့တိုက်တွန်းလာတာဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့ဆင်းလာပါလားအဆင်းလာပြီးတော့ကျွန်တော်တို့တိုက်တွန်းနေတယ်ကျွန်တော်တို့အနေနဲ့ဒီ COVID-19 ကာလဖြစ်တဲ့ကြောင့်ဒီကာလမှာရွေးကောက်ပွဲအောင်မြင်ဖို့ဆိုလို့ရှိရင်ပြည်အောင်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီရက်ဖက်အဖွဲ့အစည်းနဲ့သတင်းမီဒီယာရဲ့ပူးပေါင်းဆောင်ရွက်မှုမပါဘဲနဲ့ဒီရွေးကောက်ပွဲဟာကျွန်တော်တို့ယူယုံကြည်ကြည်နဲ့အောင်မြင်ဖို့ဆိုတာကခဲရင်ပါ
ရွေးကောက်ပွဲစောင့်ကြည့်အကဲခတ်ခွင့်ငင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်တောင်းရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားသူတော့မရှိခဲ့ပါဘူး။ PACE အဖွဲ့ကတော့ကာယောဂါကာလမှုနိုင်ငံတကာစောင့်ကြည့်လေးလာသူတွေနေပါနိုင်တဲ့အခြေအနေမျိုးမှာပြည်တွင်းရပ်ပတ်အဖွဲ့တွေရဲ့အခမ်းကဏ္ဍပိုရေးကြီးနိုင်တယ်လို့ပြောပါတယ်။တခြားစောင့်ကြည့်လေးလာရဲ့အဖွဲ့တွေကလည်းကန့်ကွက်ခံရမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။ဖန်တီးရင်ဖွဲ့ကလည်းရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုမနှက်ဖန်လျှောက်ထားဖို့ရှိရလို့ဒါရိုက်တာဒေါခင်လေးငယ်က VOE ကိုပြောပါတယ
်။အမီးစနစ်တကျလုပ်တဲ့အဖွဲ့အစည်းတစ်ခုကအသေးခွင့်မပုံတင်ပေါ့။နော်မလုပ်တာလေးတစ်ချက်ကိုပဲအကြောင်းကြပြီးတော့ဟိုစောင့်ကြည့်လေးလာခွင့်ပေါ့မပေးဘူးဆိုတာတော့ဟိုကျွန်တော်တို့အနေနဲ့ဝမ်းနည်းပါတယ်ရှင်။လေးလာရဲ့အရက်ဖက်အဖွဲ့လေးရဲ့အချင်းခံစားရေးထွက်လာမှသာဒီကဘာကားတော့ပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာကတရားမျှတမှုလူလည်းမှုပွင့်လင်းမှုဒါအထောက်အပံ့ဖြစ်စေရသောမျိုးတွေလည်းအခုခုပေါ့နော်တရားမှုရောရှိလာလိမ့်မယ်လို့ထင်နေရှိတာ
။မယူးမြတ်မာဖောင်ဒေးရှင်းရဲ့ရွေးကောက်ပွဲဆိုင်ရာအကြံပေးမမ်းမြနန္ဒာသင်ကတော့စောင့်ကြည့်အကဲခတ်ခွင့်မပြည့်ဝကိစ္စနဲ့ပတ်သက်လို့ကော်မရှင်နဲ့သက်ဆိုင်ရာအဖွဲ့တွေပြန်ဆွေးနွေးစီခြင်းတဲ့အကြောင်းပြောပါဗျ။အဲ့ကျွန
်တော်တို့ကဒီကိစ္စနဲ့တော့ဒီသင်ဖွဲ့ဒီဟိုဥပဒေနဲ့ပတ်သက်လို့ပါလေ။ဒါဥပဒေရဒီမပုံတင်တို့လည်းရတယ်အဲ့မပုံမတင်ဘဲနဲ့လည်းနေနိုင်တယ်ဆိုတော့ဟာဒီအနေထားတစ်ခုပေါ့လေအဲ့လိုမျိုးတို့ဟာလေးရှိရတဲ့အခါကျတော့ကျွန်တော်ထင်တယ်မပုံမတင်မတင်ရတော့ဟာဒီအတက်တက်တစ်ခုနေတော့ဒီရှိနေတယ်ပေါ့နော်ကျွန်တော်အဲ့လိုထင်ပါတယ်
2015အထွေထွေရွေးကောက်ပွဲမှာ PACE အဖွဲ့အပါအဝင်ရပ်ပတ်အဖွဲ့စည်း50ကျော်ကစေတနာဝန်ထမ်း11,300ကျော်ဟာမဲဆန္ဒရှင်စင်ကြီးညာပြတာရဲ့လုပ်ငန်းမဲရှားလက်တွေစုစည်းရဲ့လုပ်ငန်းနဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးစောင့်ကြည့်ရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ